ရုတ်နိုင်ငံမှာလူမောင်ခိုခိုင်းတစ်ခုကဖမ်းဆီးထားတဲ့ကလေးငယ်62ယောက်နဲ့အမျိုးသမီး2ယောက်ကိုရဲတွေကကယ်တင်နိုင်ခဲ့ပါတယ်။ဒီအမှုနဲ့ဆက်နွယ်ပြီးတော့မတင်ကားသူ301ယောက်ကိုဖမ်းဆီးထားတယ်လို့အစိုးရပိုင်းရှင်းဟွာသတင်းကပြောပါတယ်။မြန်မာနိုင်ငံနဲ့ကပ်နေတဲ့ယူနန်ပြည်နယ်နဲ့စီချွန်ပြည်နယ်တွေကနေပြီးတော့ကလေးတွေကိုဝယ်ပြီးတော့တခြားဒေသတွေမှာပြန်ရောက်နေတဲ့လူမောင်ခိုကွင်းရက်ကြီးကိုဖြိုခွင်းနိုင်ဖို့အတွက်ပြည်နယ်71ခုမှာရဲတပ်ဖွဲ့တွေစီမံချက်ချဆောင်ရွက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံမှာကလေးခိုးမှုဟာအဓိကပြဿနာကြီးတစ်ခုဖြစ်ပါတယ်။တအိမ်တောင်ကိုကလေးတယောက်ပဲယူရမယ့်မူဝါဒကြောင့်ရောသားယောက်ျားလေးတွေကိုသာအဓိကလိုချင်ကြတဲ့အစဉ်အလာကြောင့်မှအခုနှစ်ပိုင်းတွင်အတွင်းမှာကလေးတွေနဲ့အမျိုးသမီးတွေကိုခိုးယူမှုတွေဟာပိုပြီးတော့များလာနေပါတယ်ရှင်။